နောက်နှစ်ကစားပြီးဒုက္ခတွေအရေးအတွက်ကိုလျှော့ချပြီးလက်ခံသွားတော့မယ်လို့အမေရိကန်အစိုးရကတနင်္လာနေ့တုန်းကကြေညာခဲ့ပါတယ်ဒီဆုံးဖြတ်ချက်ဟာအမေရိကန်ကိုလာရောက်ဖို့ကြိုးစားနေကြတဲ့မြန်မာဒုက္ခသည်တွေအတွက်ပါထိခိုက်နိုင်တယ်လို့ဒုက္ခသည်အရေးဆောင်ရွက်သူတွေကပြောပါတယ်ဒီအကြောင်းကိုကျော်လွင်ကဆက်ပြီးရှင်းပြမှာပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာဒုက္ခသည်အရေးအတွက်ကိုတစ်နှစ်ထက်တစ်နှစ်ပိုလျှော့ပြီးတော့လက်ခံလာနေတာကိုတွေ့ရပါတယ်အခု2018ခုနှစ်မှာဒုက္ခသည်ဥယျာဉ်4,500အထိပဲလက်ခံဖို့အစီအစဉ်ထားပြီးတော့နောက်နှစ်2019မှာတော့3,000ပဲလက်ခံတော့မှာပါအရေးအတွက်လျှော့ပြီးတော့လက်ခံတယ်ဆိုပေမဲ့အမေရိကန်ဟာကမ္ဘာမှာဒုက္ခသည်အရေးအတွက်အများဆုံးလက်ခံတဲ့နိုင်ငံတစ်ခုအဖြစ်ဆက်ပြီးတော့ရှိနေုံနဲ့မကဒုက္ခသည်အရေးကူညီပံ့ပိုးမှုတွေမှာလည်းအမေရိကန်ကအရေးရောဆုံးလှုပ်ဆောင်နေတဲ့နိုင်ငံမှာလို့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကပြောပါတယ
် The United States anticipates processing up to 310,000 refugees and asylum seekers in fiscal year 2019
အမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်နဲ့ခိုလုံခွင့်လျှောက်ထားသူ3,100အထိ2019ဘဏ္ဍာရေးနှစ်မှာလက်ခံသွားဖို့ရှိပါတယ်ဒုက္ခသည်3,000အထိလက်ခံသွားမှာဖြစ်ပြီးခိုလုံခွင့်လျှောက်ထားသူ28,000ကျော်ကိုလည်းလက်ခံသင့်မသင့်ဆုံးဖြတ်မဲ့လုပ်ငန်းစဉ်တွေကိုလည်းဆောင်ရွက်သွားမှာပါလောလောဆယ်အမေရိကန်ပြည်ထောင်စုထဲမှာရောက်နေပြီးဖြစ်တဲ့ခိုလုံခွင့်လျှောက်ထားသူပေါင်းက8,000ကျော်ရှိနေပါတယ်သူတို့ရဲ့ခိုလုံခွင့်လျှောက်ထားချက်တွေကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်
။လော့ဆယ်မှာခိုလုံခွင့်လျှောက်ထားသူ8,000ကျော်အတွက်လက်ခံသင့်မသင့်ဆိုတာကိုဦးစားပေးကင်တွယ်ဖို့အာရုံစိုက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဝန်ကြီးပွန်ပီယိုကဆိုပါတယ်။ဒီလောက်များတဲ့လူအရေးအတွက်ဟာတခြားပြည်နိုင်ငံနဲ့မှမတူတဲ့အရေးအတွက်ဖြစ်ပြီးတော့ကြီးမားတဲ့စိန်ခေါ်မှုလည်းဖြစ်တယ်လို့ဆိုပါတယ်။ဒီလိုလုပ်ရတာကအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးအတွက်သာမကအမေရိကန်ရဲ့ခိုလုံခွင့်လျှောက်ထားမှုစနစ်ကိုပိုပြီးတော့တည်တံ့ခိုင်မာအောင်အရေးတကြီးပြန်ပြီးတော့လှုပ်ဆောင်ဖို့လည်းလိုအပ်နေတာကြောင့်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်အဲ့ဒီလိုဝန်ကြီးပွန်ပီယိုပြောဆိုပြီးနောက်တည့်ရက်မှာပဲအစိုးရတွေကဒုက္ခသည်တွေကိုပို့ပြီးတော့လက်ခံကြဖို့ယူနစ်စီယာကလပ်သမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကတိုက်တွန်းလိုက်ပါတယ်ကမ္ဘာမှာဒုက္ခသည်တွေကပို့ပြီးတော့တိုးလာနေတာကြောင့်သူတို့ကိုပို့လက်ခံကြဖို့တိုက်တွန်းနေတာလို့ယူနစ်စီယာယုံရဲ့ပြောရေးဆိုခွင့်ရှိသူဝီလျံစပလန်တာကဆိုပါတယ
် There are more vulnerable refugees in the world today in need of resettlement
ဒီနေ့ကမ္ဘာမှာကဒုက္ခသည်တွေပို့ပြီးတော့များလာနေတာပါသူတို့တွေပြောင်းရွှေ့ပြီးတော့အခြေချနေထိုင်မှုအစိုးရရဲ့လက်ခံမှုတွေလိုအပ်နေပါတယ်ဒုက္ခသည်တွေကိုလက်ခံတဲ့နိုင်ငံတွေအခုထက်ပိုပြီးတော့များလာဖို့နဲ့ဒုက္ခသည်အရေးအတွက်ကိုလည်းပိုတိုးချဲ့ပြီးတော့လက်ခံပေးကြဖို့ UNHCR အနေနဲ့တိုက်တွန်းဆောင်ရွက်နေပါတယ်လို့ William Splinter ပြောသွားခဲ့တာပါအမေရိကန်အစိုးရကဒုက္ခသည်အရေးအတွက်လျှော့ပြီးတော့လက်ခံမှုဆုံးဖြတ်လိုက်တာဟာအမေရိကန်ကိုလာပြီးအခြေချနေထိုင်မှုစူးစမ်းနေကြတဲ့မြန်မာဒုက္ခသည်တွေအတွက်ဆိုရင်စရာပဲလို့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အခြေစိုက်မြန်မာဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူဒေါက်တာရိုဒင်းကာက VOE ကိုပြောပါတယ
်3,000လောက်အထိပဲလက်ခံမယ်ဆိုတဲ့ဆုံးချက်ချက်ကမြန်မာနိုင်ငံသားတွေအမေရိကန်ပြည်ထောင်စုလာဖို့စူးစမ်းနေတဲ့ရှောက်နေတဲ့လူတွေအတွက်ထိခိုက်မှုတော်တော်များများရှိမှာပါ။ဘာလို့လဲဆိုတော့3,000ဆိုတာကမ္ဘာတစ်ခုလုံးက refugee ကိုသူလက်ခံမဲ့ဟာဖြစ်တယ်။အဲ့ဒီမှာဒေသန္တရအလိုက်ခွဲလိုက်တဲ့အခါကျတော့အာဖရိကကဘလောက်တောင်အာရှဘလောက်ပေါ့နော်အရှိတောင်အာရှဘလောက်ဆိုရင်ဒီမြန်မာ refugee တွေအတွက်ခွဲရန်တော်တော်လေးကိုနည်းသွားမှာဖြစ်ပါတယ်ဒါကြောင့်မလေးရှားအိန္ဒိယဖက်မှရှိတဲ့မြန်မာ refugee တွေအတွက်အမေရိကဝင်ရောက်လာဖို့ကိစ္စကတော်တော်လေးကိုအခြေအနေဆိုးသွားမှာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့2019ခုဘဏ္ဍာရေးနှစ်ဆိုတာကနောက်လတည်းမှာပဲစတင်မှာပါအခု2018ဘဏ္ဍာရေးနှစ်ထဲမှာတော့အမေရိကန်ကိုဒုက္ခသည်ဖြစ်ရောက်လာခွင့်ရသူတွေကပြည်ရဲ့အဂုလကုံထိ2000တောင်မပြည့်ပါဘူးအစိုးရကတတ်မှတ်ထားတဲ့အရေးအတွက်ထက်တဝက်လောက်ကိုပဲလက်ခံခဲ့တဲ့သဘောပါအမေရိကန်ပြည်ထောင်စုတဲကိုနိုင်ငံရဲ့တောင်ပိုင်းမက္ကဆီကိုနိုင်ငံဘက်ကနေပြီးတော့နေဆက်ကိုဖြတ်ကျော်ပြီးတော့ဝင်ရောက်လာနေကြတဲ့သူတွေရဲ့ပြဿနာကလည်းအတော်ကြီးမားတဲ့လူဝင်မှုကြီးကြပ်ရေးပြဿနာတစ်ခုပါသမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုပို့ပြီးတော့တင်းတင်းကြပ်ကြပ်လှုပ်ဆောင်မှုသူသမ္မတမဖြစ်ခင်ကတည်းကကြွေးကြော်လာခဲ့တဲ့သူဖြစ်ပါတယ်